မြန်မာနိုင်ငံမှာတော့ဒီလောင်စာဆီနှုံးနေမြင့်တင်ခဲ့တဲ့ပြီးခဲ့တဲ့ပတ်ကစပြီးတော့ဒီနေ့တက်တီဒီဆန္ဒပြလှုပ်ရှားမှုတွေရှိနေတယ်လို့ဖန်ဆီးတွေလည်းကြားနေရသေးပါရန်ကုန်မြို့လှယ်တန်းစည်းနီးမှာဒီနေ့မွန်လယ်ပိုင်းကလောင်စာဆီဈေးတိုးတဲ့အပေါ်မှာဆန့်ကျင်ဆန္ဒပြသူတွေကိုဒီအစိုးရကိုထောက်ခံသူတွေကသူတို့နှိမ်နှင်းပြီးတော့ဆန္ဒပြသူတွေကအချို့ကိုလည်းဖမ်းဆီးသွားပါတယ်။ဒါနဲ့ပတ်သက်လို့မျက်မြင်သက်သေတွေကပြောပြထားတာကိုချိုင်းနိုင်ငံဘန်ကောက်မြို့ရောက်နေတဲ့ကုသိန်းထိုက်ဦးကဒါနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားပါတယ်။ကုသိန်းထိုက်ဦးပြောပါအောင်ပြဒီကြောင်
။ဟုတ်ကဲ့ခင်ဗျာဒီနေ့မွန်လယ်ပိုင်းတနာရီလောက်ကရန်ကုန်လှယ်ဟန်းစေးအနီးလောင်စာဆီဈေးမြင့်တက်မှုနဲ့ကုန်စည်လုံးကြီးမြင့်မှုတွေပေါ်ဆန္ဒပြခဲ့တဲ့သူတွေကိုမြန်မာစီအစိုးရကလိုလားထောက်ခံတဲ့သူ450လောက်ကချိုင်းနဲ့ဖမ်းဆီးခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတယောက်က VOA ကိုအခုလိုပြောပြပါတယ်
။ဒီလူငယ်လည်းပါတာပေါ့နော်ဒါတော့ကျန်တဲ့ဒီပြည်သူတွေကလည်းပါတယ်ပေါ့အဲ့ဒါအဖွဲ့ AN20 လောက်ကျွန်တော်အဲ့ဒါစပြီးတော့ဆန္ဒပြတာပေါ့နော်ဆန္ဒပြကြတယ်ကျွန်တော်တို့အင်းစိန်လမ်းမကြီးကိုချိုးပွေတယ်ပေါ့နော်အင်းစိန်အဲ့လမ်းမကြီးပေါ်ရောက်တော့မှတ်တိုင်အကျော်ကြတော့အဲ့ဒါဒီရတိုင်းရှိမှကြတော့စားချင်တဲ့တန်းခိုင်ပုံမျိုးတွေကအဖွဲ့တွေကဒိုင်နာသား3စီးနဲ့အင်းအား450လောက်ဖြစ်ကြတာပေါ့နော်ဝါးပြီးတော့ဒိုင်နာသားပေါ်ပုံဆက်တင်ကြတာပေါ့နော်ဖြစ်တယ်ကြတော့ရိုက်သားလေးအားလုံး900လောက်ပါပါတယ်ကျွန်တော်လည်းဒီမှာနိုင်ဒီပိုင်ကိုပြတ်တက်နေတာချက်ကြပြီးတော့ဘသိုးဒီပိုင်ကျတော့အချင်းယုံနေကျွန်တော်ပြန်ပြေးလာ
ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တွေကိုစစ်ဆိုးရလူလားသူတွေကရဲဆက်ဆက်ရိုက်နေခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒီလိုရိုက်နေတာကိုဝင်ရောက်ဓာတ်မြင့်ရင်းနဲ့စစ်ဆိုးရလူလားသူတွေရဲ့ရန်ရှာတာကိုခံခဲ့ရလို့ထွက်ပြေးခဲ့ရသူတူကလည်း VOA ကိုသူ့ရဲ့ဖြစ်ပျက်ကိုခုလိုပြောပြပါတယ
်လူရန်ကားတူကခလေးတွေကိုခွေးဆဲနားဆဲတယ်လို့ရိုက်ချမ်းနေလေတကောင်းတော့တဘောထားကြီးစစ်တင်ပြီးတော့ကျိုင်းရပုတ်ခတ်တာကိုကျမအံတက်ပြေးရရပါလေကျွန်တော်မတရားမလုပ်ပါနဲ့မတရားမခံရပါနဲ့မတရားမလုပ်ကြပါနဲ့ဆိုတော့ခင်ဗျားတို့လည်းဖာဆိုင်နေတယ်ခင်ဗျားတို့ခေါ်တဲ့သွားမှာဒီလိုမျိုးကဖာဆိုင်ခေါ်မှာလေလို့ငါတို့ကဒီလူတရားကိုငါတို့တာဝန်ရှိတော့ပြောတာလို့အဲ့တော့ကျမတို့ရိုက်ရပုတ်ကဆက်နေတယ်လို့ကျမအကောက်တက်ပြေးရပါလေရှင်
ဒီရပိုင်းတွင်မြန်မာစီအစိုးရရဲ့လောင်စာဆီဈေးကြီးမြင့်မှုကိုစတင်ဆန္ဒပြသူတွေကိုစစ်ဆိုးရလူလားသူစွာရှင်နဲ့ကြက်ခိုင်ဖွံ့ဖြိုးရေးအသင်းဝင်တွေကရဲဆက်ဆက်ရိုက်နှက်ပြီးဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေထွက်လာနေတဲ့အချိန်မှာဒီနေ့လှယ်တန်းမှာထပ်ပြီးတော့ဒီလိုရိုက်နှက်မှုထပ်မံဖြစ်ပွားခဲ့တာပါဒီနေ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တခြားမျက်မြင်သက်တွေမြောက်ကလည်း VOA ကိုအခုလိုပြောပြပါသေးတယ်။ပါဝင်လို့တဲ့
တောင်းလေးကိုစစ်တင်ပြီးတော့လေစားတော့အပြစ်တင်ပြီးဆရာတော်ကတော့ဝါးပြီးတော့ထိုးချိတ်ပြီးတော့ပါစီကားတွေနဲ့ပိတ်ကြံတာတွေ့ရတယ်။နောက်ပြီးတော့အဲ့ဘဘဝအဲ့လိုတောင်းနေတယ်လည်းလို့ပဲခွေးတရားကိုသူတို့ကလေတလေးတောင်းတရားကိုတရားလို့ခွေးတရားဝိုင်းကျဲနေတယ်ဆိုရအောင်မိလား
အတင်းအားရမှာဗျာကားလမ်းမကြီးကတစ်ခိုက်နဲ့တစ်ခိုက်မိတယ်လို့စိတ်တိုက်ပုံသိဆက်ပြီးတော့
ဒီနေ့တည်းလေကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သူတွေထဲမှာထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူထမနဲ့ရွာသူမဆုစုနှွေးလည်းပါဝင်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။
အဲ့မှာမဆုစုနေရမှာဒီနေ့ဘေးနှောင်းတွေတက်တဲ့အကြောင်းတွေဒီတဲ့ဘေးနှောင်းတွေဓာတ်ရှိဘေးနှောင်းတွေဘေးနှောင်းတွေတက်တဲ့အကြောင်းပြောနေတာတွေ့တယ်တ
ကယ်။သူကလဲသွားတယ်ဗျာမဆုနေရ။ဓာတ်ရှိနေရလဲသွားတဲ့ကောင်ကသူ့ကိုအဲ့ဒါကျဲပြီးတော့အဲ့သူ့တက်တက်ပေါ်တော့ကားတစ်စီးပေါ်တင်သွားတယ်
ဒီနေ့မွန်လယ်ပိုင်းကရန်ကုန်မြို့ဆယ်တန်းစီအနီးဆန္ဒပြပွဲမှာပါဝင်ခဲ့သူတွေရဲ့ပြန်လည်ပြောပြချက်တွေပါခင်ဗျာ။